ဩစတြေးလျနဲ့ဂျပန်ကြားကာကွယ်ရေးသဘောတူညီချက်ရပြီးနောက်နှစ်နိုင်ငံဆက်ဆံရေးကတည်တည်တတ်တပြောင်းလဲတိုးတက်လာကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရစန်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်မှာခေါင်းဆောင်ပိုင်းအပြောင်းလဲနောက်ဒေသရင်းမှာတရုတ်ကဩစာချက်လာခြင်းအမေရိကန်ရဲ့မဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဂျပန်နဲ့ဩစတြေးလျကြားအပြန်အလှန်လည်ပတ်ခွင့်သဘောတူညီချက် Reciprocal Access Agreement RAA ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကြောင့်ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာအကောင်လာစေတာပါဒီသဘောတူညီချက်ကြောင့်နှစ်နိုင်ငံတပ်ဖွဲ့တွေအပြန်အလှန်ဝင်ရောက်ခွင့်ရပြီးလေ့ကျင့်မှုနဲ့ပူးရဲစစ်ဆင်ရေးတွေလှုပ်ဆောင်နိုင်မှာဖြစ်ပါတယ
် We expect to increase our regional cooperationin many forms and
ဒေသရင်းပူးပေါင်းဆောင်ရွက်မှုမျိုးစုံတွဲချက်ပုံမျှော်မှန်းထားကြောင်းနောက်အမေရိကန်အိန္ဒိယတို့နဲ့အတူလုပ်ခဲ့တဲ့မလာဘာစစ်ဆင်ရေးလက်ချင်မှုလုပ်ခဲ့ကြောင်းအလားတူပူးပေါင်းဆောင်ရွက်မှုတွေထပ်လုပ်နိုင်ဖို့မျှော်လင့်ကြောင်းဩစတြေးလျဝန်ကြီးချုပ်မော်ရစန်ကပြောဆိုခဲ့ပါတယ်1960မှာအမေရိကန်ဂျပန်လုံခြုံရေးသဘောတူညီချက်အရအမေရိကန်တပ်ဖွဲ့တွေဂျပန်မြေမှာဝင်ရောက်ခွင့်ပြုခဲ့ပြီးနောက်ပိုင်းနိုင်ငံခြားတပ်ဖွဲ့တွေဂျပန်မြေမှာလက်ခံမဲ့ပထမဆုံးသဘောတူညီချက်လည်းဖြစ်ပါတယ်။ဒီသဘောတူညီချက်အတွက်ဩစတြေးလျနဲ့ဂျပန်တို့6နှစ်ကြာညှိနှိုင်းခဲ့ကြတာပါရှင်။